ယေရှုသည်သခင်ဖြစ်တော်မူခြင်းအကြောင်းမိတ်ဆွေယေရှုလို့ခေါ်သောပုဂ္ဂိုလ်သည်လူများအားထာဝရအသက်ကိုပေးပိုင်သောဘုရားသခင်၏သားတော်အမှန်ဖြစ်ပါသလားယေရှုပြုလုပ်ခဲ့သောနမိတ်လက္ခဏာများကသူသည်ဘုရားသခင်၏သားတော်အမှန်ဖြစ်ကြောင်းကိုဖော်ပြနေပါသည်ဤကက်ဆက်ခွေကိုနားထောင်ကြည့်ပါအချက်ပေးတန်ကြားရသည့်အခါမှာနောက်ရုပ်ပုံကိုပြောင်းကြည့်လိုက်ပါရုပ်ပုံ1ခရစ်တော်မွေးဖွားခြင်းလွန်ခဲ့တဲ့နှစ်ပေါင်းများစွာကယေရှုဟာဣသရေလနိုင်ငံတွင်မွေးဖွားခဲ့ပါသည်ဒါပေမဲ့သူဟာတာမန်ကလေးတော်မဟုတ်ပါသူသည်အရေးကြီးသောကလေးတူဖြစ်ပါသည်သူ၏မိခင်သည်အပြိုကညာတူဖြစ်ပြီးသူ၏နာမည်ကမာရိလို့ခေါ်ပါသည်ယေရှု၏ဖခင်သည်စစ်မှန်သည့်တဆူတီးသောဘုရားသခင်ပင်ဖြစ်ပါသည်ယေရှုသည်တာမန်လူသားကဲ့သို့မမွေးဖွားမိမှာပင်သူသည်အသက်ရှင်ခဲ့ပါသည်သူသည်အစအဦးကတည်းကဘုရားသခင်နှင့်အတူရှိခဲ့ပါသည်ယေရှုသည်ဤလောကကိုလေဖန်ဆင်းခဲ့ပါတယ်သူသည်ဘုရားသခင်ထံမှလာသောဝိညာဉ်အသက်ကိုလူသားအားပထမဦးဆုံးပေးခဲ့တဲ့သူလည်းဖြစ်ပါတယ်ဒါပေမဲ့လူသားတိုင်းသည်ထိုဝိညာဉ်အသက်ကိုဆုံးရှုံးသွားခဲ့ရပါတယ်ဘယ်ကြောင့်ဆိုသောသူတို့သည်ဘုရားသခင်ဤလမ်းကိုလိုက်မိအစားစာရန်ဤလမ်းနှင့်တည်ခြင်းနောက်ကိုလိုက်ခဲ့ကြလို့ပါပဲယေရှုသည်လူများအားဘုရားသခင်သည်မိခဲ့သို့သောပုဂ္ဂိုလ်ဖြစ်ကြောင်းဖော်ပြရန်အတွက်ဤလောကသို့သိုးတငယ်တတန်ယူဆောင်ပြီးကြွလာခဲ့ပါသည်။ကျွန်ုပ်တို့သည်ဘယ်လိုနီးလန်းအဖြစ်ဘုရားသခင်ဤသားသမီးများပြန်၍ဖြစ်လာနိုင်မည်အကြောင်းကိုဖော်ပြရန်ကြွလာခြင်းဖြစ်ပါသည်။ရုပ်ပုံ2ယေရှုသည်ရေကိုစပြစ်ရေသို့ပြောင်းသွားခြင်းယေရှုသည်အစဉ်အတိုင်းကြီးထွားလာပြီးလူကြီးဘဝသို့ရောက်ရှိခဲ့ပါသည်တနေ့မှာတော့သူသည်မင်္ဂလာဆောင်ပွဲတစ်ခုမှာသူ့မိခင်သူ့အပေါင်းအဖော်တွေနဲ့အတူတက်ရောက်ခဲ့ပါသည်မာရိကယေရှုသည်ဘုရားသခင်၏သားတော်ဖြစ်ကြောင်းကိုသိခဲ့ပါသည်ဒါကြောင့်စပြစ်ရေကုန်သွားတဲ့အခါမှာသူမဟာထိုအကြောင်းကိုယေရှုအားပြောပြလိုက်ပါတယ်ထို့နောက်သူမသည်အစီကံများအားယေရှုပြောတဲ့အတိုင်းအားလုံးလုပ်ကြပါဟုပြောလိုက်ပါတယ်ထို့အနီးနားတွင်ဆင့်အိုး6လုံးရှိခဲ့ပါတယ်ယေရှုကအစီကံများကိုဆင့်အိုးတွေကိုရေးဖြည့်လိုက်ပါဟုပြောလိုက်ပါတယ်ပြောတဲ့အတိုင်းအစီကံတွေလည်းလုပ်ကြပါတယ်ထို့နောက်ယေရှုကပြောလိုက်ပါတယ်အခုတချို့ကိုအပြင်သို့ခတ်ထုတ်ပြီးပွဲတော်အုပ်ထံယူသွားကြပါထိုရေသည်အကောင်းဆုံးစပိရေအဖြစ်သို့ပြောင်းလဲသွားခဲ့ပါသည်ယေရှု၏တပည့်တော်များကထိုအချင်းရာကိုမြင်လိုက်တဲ့အခါမှာသူဟာဘုရားသခင်ထံမှလာသောကြီးမားတဲ့တကိုးတော်ရှိကြောင်းကိုစတင်သိမြင်လာခဲ့ကြပါသည်ဒါကြောင့်မလို့သူတို့ဟာယေရှုကိုယုံကြည်ခဲ့ကြပါရုပ်ပုံ3ယေရှုသည်နီကောဒင်နှင့်စကားပြောခြင်းနီကောဒင်သည်အရေးကြီးသောဆရာတူဖြစ်ပါသည်ယေရှုဟာနမိတ်လက္ခဏာများစွာကိုပြုလုပ်ခဲ့ကြောင်းသူသိခဲ့ပါသည်ယေရှုသည်ဘုရားသခင်ထံတော်မှကြွလာသောသူဖြစ်ရမည်ဟုလည်းသူသိနေခဲ့ပါသည်အဲ့ဒါကြောင့်တညမှာသူဟာယေရှုထံသို့သွားပြီးဘုရားသခင်ရဲ့အကြောင်းတွေကိုမေးမြန်းခဲ့ပါသည်ယေရှုကသူ့ကိုငါဟာတင့်ကိုအမှန်တရားပြောနေပါတယ်ဒုတိယမွေးခြင်းကိုမခံတော့သူတိုင်းဘုရားသခင်၏နိုင်ငံတော်ကိုမမြင်နိုင်ကြပါဟုပြန်ပြောလိုက်ပါတယ်နီကောဒင်ကအသက်ကြီးသောသူသည်မိတို့ပြန်ပြီးမွေးဖွားနိုင်မည်နည်းဟုပြန်မေးသောအခါယေရှုကမိခင်ဝင်းတဲကနေမွေးလာခဲ့သောကလေးငယ်သည်အသွေးအသားနှင့်ဆိုင်သောမွေးဖွားခြင်းဖြစ်တယ်ဝိညာဉ်အသက်ကိုရရှိနိုင်ရန်လူကြီးတဦးသည်ဘုရားသခင်၏ဝိညာဉ်တော်အားဖြင့်မွေးဖွားခြင်းခံရမယ်။မည်သူမဆိုခရစ်တော်ကိုယုံကြည်၍နာဂံမည်ဆိုလျှင်အသစ်တပံမွေးဖွားသောသူဖြစ်ပြီးသူ၏ဝိညာဉ်သည်ထာဝရအသက်ရှင်မည်။သို့သောယေရှုကိုမယုံကြည်သောသူသည်ထာဝရသေခြင်းသို့ရောက်ရှိပါမည်။ ရာရှိတူယေရှုရှေ့၌ဒူးထောက်ခြင်းအကယ်၍တင့်ရဲ့သားအသေးအတန်ဖျားနာနေသည်ဆိုလျှင်တင်ပါလုံးမည်နီအဲ့ဒီလူဟာယေရှုကိုတွေးဖို့ရန်ခီးဝေးကိုလျှောက်သွားနေပါတယ်တကယ်တော့သူဟာအရေးပါတဲ့အရာရှိကြီးတူဖြစ်ပါတယ်ဒါပေမဲ့သူဟာယေရှုကိုတောင်းပန်ပြီးပြောနေပါတယ်ဆရာကျွန်တော်သားမသေးမီလာခဲ့ပါယေရှုကတင်သွားနိုင်ပြီးတင့်ဤသားသည်အသက်ရှင်နိုင်မည်ဟုပြောလိုက်ပါတယ်ထိုသူသည်ယေရှုကိုယုံကြည်ပြီးအိမ်ကိုပြန်သွားပါတယ်သူလမ်းပေါ်မှာရောက်နေတုန်းသူ့ရဲ့အစီကံများကသူ့ကိုတွေ့ပြီးတခင်ရဲ့သားဟာတက်တာလာပြီလို့ပြောလိုက်ပါတယ်ယေရှုကတင်ဤသားသည်အသက်ချမ်းသာရပြီဟုပြောလိုက်သောအချိန်မှာကလေးဟာကျမ်းမာလာခဲ့ပါတယ်ထိုသူနဲ့သူ့ရဲ့မိသားစုအားလုံးဟာယေရှုသည်ဘုရားသခင်ထံမှလာကြောင်းကိုယုံကြည်ခဲ့ကြပါတယ်ယုတ်ပုံကရေကန်နာကလူနာယေရုရှလင်မြို့တော်ထဲမှာရေကန်တကန်ရှိခဲ့ပါတယ်လူများကထိုရေကန်တွေကရေဟာတခါတရံဖျားနာသူတွေကိုကြမ်းမာစေနိုင်တယ်လို့ယုံကြည်ခဲ့ကြပါတယ်လူတဦးဟာ38နှစ်ကြာအောင်ဖျားနာနေခဲ့ပါတယ်ယေရှုကသူ့ကိုရေကန်ဘေးမှာတွေ့ပြီးတင်ကြမ်းမာခြင်းလားလို့မေးလိုက်ပါတယ်ဒါပေမဲ့အဲ့ဒီလူကငါ့ကိုရေကန်ထဲချဖို့ဘယ်သူကမှမကူညီကြဘူးလို့ယေရှုကိုပြန်ပြောလိုက်ပါတယ်အဲ့ဒီအခါမှာယေရှုကထလော့တင့်အရာကိုဆောင်ပြီးသွားလော့လို့ပြောလိုက်ပါတယ်အဲ့ဒီခဏချင်းမှာပဲအဲ့ဒီလူဟာကျမ်းမာသွားခဲ့ပါတယ်ဒါပေမဲ့တချက်သောလူတွေကတော့ယေရှုကိုစိတ်ဆိုးခဲ့ကြပါတယ်အဘဲကြောင့်ဆိုတော့ယေရှုဟာဘုရားသခင်ရဲ့အထူးတန်ရှင်းတဲ့နေ့မှာအဲ့ဒီလူကိုကျမ်းမာစေခဲ့ခြင်းကြောင့်ဖြစ်ပါတယ်တန်ရှင်းတဲ့နေ့မှာဆိုရင်ဂျူးလူမျိုးတွေဟာအလုအားလုံးကိုရပ်တန့်ပြီးဘုရားသခင်ကိုယ်တော်ဝိပုကိုးကွယ်ကြပါလေ။ယေရှုကသူသည်ဘုရားသခင်၏သားတော်ဖြစ်ကြောင်းကိုသူတို့ကိုထပ်ပြီးဖော်ပြခဲ့ပါလေ။သူသည်ဘုရားသခင်၏တန်ရှင်သောနေ့ရက်မှာကျမ်းမာစေနိုင်ဖို့အခွင့်ရှိတယ်။သို့တော်လည်းသူတို့ဟာယေရှုကိုယုံကြည်ဖို့ရန်စံတမရှိခဲ့ကြပါယုတ်ပုံ6ယေရှုသည်လူ9000ကိုကြွေမွေးခြင်းယေရှုသည်ဖျားနာသောသူများကိုကျမ်းမာစေနိုင်ကြောင်းကိုလူများစွာကကြားသိခဲ့ကြပါသည်တနေ့မှာလူထုကြီးကယေရှုနှင့်အတူဝေးလံသောနေရာအထိလိုက်ခဲ့ကြပါသည်ညနေဆောင်ရောက်တဲ့အခါမှာယေရှုကသူ့ရဲ့တပည့်တော်များကိုဒီလူတွေစားဖို့အတွက်မုတ်ဘယ်မှာဝယ်လို့ရနိုင်မလဲလို့မေးလိုက်ပါသည်တပည့်တော်တဦးကဒီလူငယ်လေးမှာငါးနှစ်ကောင်နဲ့တင်းငယ်တဲ့ပေါင်မုတ်ငါးလုံးရှိပါတယ်။ဒါပေမဲ့သခင်ဒီလောက်များပြားသောလူတွေကိုဘယ်လိုကျွင်းမွေးနိုင်မှာလဲလို့ပြောလိုက်ပါတယ်။အဲ့ဒီအခါမှာယေရှုကလူအလုံးကိုထိုင်ခိုင်းလိုက်ပါတယ်။ယေရှုကပေါင်မုတ်နဲ့ငါးကိုယူပြီးဘုရားသခင်ထံကျေးဇူးတော်ချီးမွမ်းပြီးနောက်ထိုမုတ်နဲ့ငါးကိုလူအလုံးအားသူတို့စားနိုင်သလောက်ကျွင်းမွေးလိုက်ပါတယ်။ဒါပေမဲ့ယေရှုကအဲ့ဒီလူတွေကိုပျက်စီးနိုင်တဲ့အစာကိုရဖို့မကြိုးစားပါနဲ့။သာဝရအသက်နဲ့အမျှတည်သောအစာကိုရခြင်းငါကြိုးစားပါ။ငါဟာအသက်မှုဖြစ်ပါတယ်။ငါထံသို့လာသောသူဟာဘယ်သောအခါမှငါ့မှုခြင်းသို့မရောက်နိုင်ဟုမိန့်တော်မူခဲ့ပါတယ်။ယုတ်ပုံ9ယေရှုရေပေါ်မှာလမ်းလျှောက်ခြင်းယေရှုသည်လူများစွာတို့ကိုကြွေးမွေးပြီးနောက်သူ၏တပည့်တော်များကိုအိမ်ပြန်သွားရန်ပြောခဲ့ပါသည်ယေရှုတယောက်တည်းဘုရားသခင်ထံသို့ဆုတောင်းရန်ထွက်သွားခဲ့ပါသည်တပည့်တော်တွေကတော့ကျယ်ဝန်းသောအိမ်ကိုဖြတ်သန်းဖို့ရန်အတွက်လှေထဲကိုဝင်ခဲ့ကြပါသည်အဲ့ဒီအချိန်ခါမှာပဲမောင်မိုက်ပြီးကြောက်စရာကောင်းတဲ့လေပြင်းမုန်တိုင်းကြီးဟာသူတို့ရှိကိုရောက်ရှိလာခဲ့ပါသည်အဲ့ဒီအချိန်မှာယေရှုဟာရေပေါ်မှာလမ်းလျှောက်ပြီးသူတို့ထံကိုလာနေတာကိုသူတို့မြင်တဲ့အခါမှာသူတို့တကယ်ပဲကြောက်လန့်ခဲ့ကြပါတယ်သူတို့ကယေရှုကိုတ တဆေဖြစ်တယ်လို့ထင်ခဲ့ကြတာဖြစ်ပါတယ်ယေရှုကသူတို့အားငါပါမကြောက်ကြပါနဲ့လို့ပြောလိုက်ပါတယ်ယေရှုဟာလှေထဲကိုဝင်လာပြီးတပည့်တော်တို့စီကိုရောက်တဲ့အခါမှာချက်ချင်းပဲလေမုန်တိုင်းဟာငြိမ်သက်သွားခဲ့ပါတယ်အပေါင်းဖော်တွေအားလုံးကယေရှုမှာဖျားသခင်ရဲ့တကူတော်ရှိကြောင်းထပ်မံပြီးတွေ့မြင်သွားကြပါတယ်ယုတ်ပုံရှိယေရှုသည်မျက်မမြင်တဦးကိုကြမ်းမာစေခြင်းတစ်ချိန်ကမွေးကလေးကမျက်စိကန်းတဲ့သူတဦးရှိခဲ့ပါတယ်ယေရှုရဲ့တပည့်တော်များကမျက်စိကန်းခြင်းဟာဖျားသခင်ရဲ့အပြစ်ဒဏ်ပေးခြင်းဖြစ်တယ်လို့သူတို့ထင်ခဲ့ကြပါတယ်။ဒါပေမဲ့ယေရှုကသူတို့ကိုအဲ့ဒီသူမွေးကလေးကမျက်စိကန်းခြင်းမှာအထူးရွေချက်ရှိကြောင်းပြောခဲ့ပါတယ်။ဤသို့ဖြင့်သူတို့ဟာဖျားသခင်ရဲ့ကြမ်းမာစေနိုင်တဲ့တကူတော်ကိုမြင်နိုင်မယ်လို့ပြောခဲ့ပါတယ်။ယေရှုကမြေကြီးကိုတံတွေးဖြင့်ရှင်လုတ်ခဲ့ရာမျက်စိကန်းသောသူရဲ့မျက်စိပေါ်ကိုအဲ့ဒီရှုကုန်တင်လိုက်ပါတယ်။အဲ့ဒီနောက်မှာယေရှုကသွားပြီးစေးကြောလိုက်ပါလို့အဲ့ဒီလူကိုပြောလိုက်ပါတယ်။ထိုသူဟာသွားပြီးစေးကြောလိုက်တဲ့အခါမှာပြန်ပြီးမျက်စိမြင်လာခဲ့ပါတယ်။မိတ်ဆွေအဲ့ဒီသူဟာကာယမျက်စိကန်းတဲ့သူဖြစ်ပါတယ်။ဒါပေမဲ့ကျွန်ုပ်တို့အယောက်စီတိုင်းမှာတော့ဝိညာဉ်မျက်စိကန်းတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ဖျားသခင်ရဲ့လမ်းကိုမမြင်နိုင်ခဲ့ကြပါဘူး။ဒါပေမဲ့ယေရှုကငါဟာလောကရဲ့အလင်းဖြစ်တယ်ငါနောက်တော့လိုက်တော့သူသည်မှောင်မိုက်၌မသွားမလာရဘူးသို့တော့အသက်တာရဲ့အလင်းကိုရရှိကြမယ်လို့ပြောပါတယ်ယုတ်ပုံကိုယေရှုသည်သေခြင်းမှလာဇရုကိုခေါ်ခြင်းယေရှုသည်လာဇရုနဲ့သူ့ရဲ့အစ်မနှစ်ယောက်တို့ကိုချစ်ခဲ့ပါတယ်လာဇရုဟာဖျားနာခဲ့ပါတယ်ဒါပေမဲ့ယေရှုကသူ့အိမ်ကိုချက်ချင်းမသွားနိုင်ခဲ့ပါဘူး။ရဲ့အနည်းငယ်ကြာတဲ့အခါမှာယေရှုကသူ့ရဲ့တပည့်တော်တွေကိုပြောလိုက်ပါတယ်။လာဇရုသေသွားပြီးဒီဖြစ်ရက်ကသင်တို့အားငါကိုယုံကြည်ခြင်း၌အကူအညီပေးမည်။ယခုငါတို့သူတို့ထံကိုသွားကြရအောင်ပြောလိုက်ပါတယ်။ယေရှုရောက်လာတဲ့အချိန်မှာလာဇရုဟာသင်္ချိုင်းတွင်ထဲမှာ၄ရက်ရှိသွားခဲ့ပါပြီ။ညီအစ်မများကပူဆေးတော့ကဖြစ်နေကြပါလေ။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့မောင်ကိုကြမ်းမာစေဖို့ယေရှုအချိန်မီရောက်မလာခဲ့ခြင်းကြောင့်ဖြစ်ပါလေ။ဒါပေမဲ့ယေရှုကသင်တို့၏မောင်သည်ပြန်ပြီးတဖန်အသက်ရှင်လိမ့်မယ်လို့ပြောလိုက်ပါလေ။လူတွေကိုသင်ချိုင်းဂူကိုဖွင့်ဖို့ယေရှုကပြောလိုက်ပါလေ။အဲ့ဒီနောက်ယေရှုကလာဇရုထွက်ခဲ့ပါလို့ခေါ်လိုက်ပါလေ။လာဇရုဟာအဝိပယက်ထားသောဝိစုံနှင့်တင်းကြိုင်းတဲကနေထွက်လာခဲ့ပါလေ။ယေရှုကိုယုံကြည်သောသူတိုင်းသည်ခန္ဓာကိုယ်သေလွန်သွားတော်လေထာဝရအသက်ရှင်လိမ့်မည်။ထိုအချင်းအရာကိုတင်းယုံကြည်ပါသလား။ယုတ်ပုံ30ယေရှုကားတိုင်းပေါ်မှာအသေးခံခြင်းယေရှုသည်ဘုရားသခင်၏သားတော်ဖြစ်ကြောင်းကိုသူပြုလုပ်ခဲ့သောနမိတ်လက္ခဏာများကသက်တည်ပြခဲ့ပါသည်။ဒါပေမဲ့ဂျူးလူမျိုးတွေရဲ့ခေါင်းဆောင်တွေကသူ့ကိုမနာလိုဖြစ်ခဲ့ကြပါသည်။သူတို့ကယေရှုကိုတတ်ချင်နေကြပါသည်။ယေရှုကတပည့်တော်များအားသူအသေးခံပြီးနောက်မှာဝိညာဉ်တော်ကိုဆေလွတ်မိအကြောင်းပြောပြခဲ့ပါသည်။သူအသေးခံခြင်းဟာလူတို့အားဖျားသခင်ထံသို့ပို့ဆောင်ရန်တခုတည်းသောလမ်းဖြစ်ပါတယ်။ယူရရှကာရုတ်ဆိုတဲ့တပည့်တော်ကယေရှုကိုတစ္ဆာဖောက်ခဲ့ပါတယ်။သူဟာယူရခေါင်းဆောင်များထံကငွေယူပြီးယေရှုကိုဖမ်းနိုင်ရန်အကူအညီပေးခဲ့တဲ့သူဖြစ်ပါတယ်။ယေရှုအဖမ်းခံရတဲ့အခါမှာပေတရုနဲ့အခြားသောတပည့်တော်တွေဟာကြောက်လန့်ပြီးယေရှုနားကနေထွက်ခွာသွားခဲ့ကြပါတယ်။ယူဒခေါင်းဆောင်များကယေရှုကိုအပြစ်မရှာနိုင်ခဲ့ကြပါဘူး။နောက်ဆုံးမှာတော့ယေရှုကိုကားတိုင်းတင်တတ်ဖို့ရန်အတင်းတောင်းဆိုကြတာကြောင့်သူတို့ဟာအပြစ်မရှိတဲ့ ဖျားသားကိုတတ်ခဲ့ကြပါတယ်။ယေရှုနဲ့အတူယာဇဝိသားနှစ်ယောက်လည်းအသက်ခံခဲ့ကြပါတယ်။သူတို့ကတော့မိမိတို့ကျူးလွန်ခဲ့တဲ့အပြစ်ကြောင့်အသက်ခံရတာဖြစ်ပါတယ်။ဒါပေမဲ့ယေရှုဟာသင်နဲ့ကျွန်ုပ်ရဲ့အပြစ်တွေအတွက်ပေးဆက်ခဲ့တဲ့ဖျားသခင်ရဲ့တန့်ရှင်းသောရစ်ကောင်ဖြစ်ပါတယ်။ယုတ်ပုံ7သင်္ချိုင်းဂူ၌မာရိနှင့်ယေရှုတွေ့ဆုံခြင်းယေရှုရဲ့အလောင်းတော်ကိုဂူတစ်ခုမှသင်ကြိုခဲ့ကြပါတယ်ထို့နောက်ဂူဟာကိုကြောက်တုံးကြီးဖြစ်ပိတ်ခဲ့ကြပါတယ်တတိယမြောက်သောနေ့မှာမာဂဒလမာရိဟာသင်္ချိုင်းဂူဘက်ကိုသွားခဲ့ပါတယ်ဂူဟာမှကြောက်တုံးကြီးဖယ်ရှားထားသဖြင့်ယေရှုရဲ့အလောင်းတော်လည်းပျောက်နေတာကိုသူမှမြင်ခဲ့သဖြင့်ငိုကြွေးခဲ့ပါတယ်။သူမကငုံပြီးဂူရဲ့အထဲကိုသွားကြည့်ခဲ့ပါတယ်။ယေရှုရဲ့အလောင်းတော်တင်းကြိုခဲ့တဲ့နေရာမှာကောင်းကင်တမန်နှစ်ပါးထိုင်နေကြတာကိုသူမမြင်ခဲ့ပါတယ်။အဲ့ဒီနောက်ယေရှုဟာကိုတင်ရှားပေါ်လာပြီးမာရိအားသင်ဘသူကိုရှာနေပါတည်းလို့မေးခဲ့ပါတယ်။မာရိကကိုရောကိုဥယျာဉ်ဆောက်လို့ထင်မှတ်ခဲ့တဲ့ဖြစ်ယေရှုအလောင်းတော်ကိုဘယ်နေရာမှာထားပါသလဲပြောပြပါရန်မေးမြန်းခဲ့ပါတယ်။ထို့နောက်ယေရှုကမာရိလို့ခေါ်ခဲ့ပါတယ်။ရုတ်တရက်ချက်ချင်းမှာပဲယေရှုအသက်ပြန်ရှင်တော်မူကြောင်းကိုသူမှမြင်တွေ့ခဲ့ပါတယ်။အသက်ရှင်တော်မူတဲ့ဖျားသခင်ရဲ့သားတော်ကိုသိခြင်းကအနိုင်မယူနိုင်ပါဘူး။ယုတ်ပုံ7ယေရှုသည်သူ့တပည့်တော်များထံကိုထင်ရှားခြင်းယေရှုသည်ကောင်းကင်ဘုံသို့ပြန်လည်တက်ကြွမသွားမီအခြားသောနမိတ်လက္ခဏာများကိုလည်းပြုလုပ်ခဲ့ပါသည်တညမှာတော့ယေရှုရဲ့တပည့်တော်များဟာငါးဖမ်းဖို့ထွက်သွားခဲ့ကြပြီမဲ့ငါးတကောင်းမှမရရှိခဲ့ပါဘူးမိုးလင်းချိန်ရောက်တဲ့အခါမှာထိုသူကသူတို့အားတင်တို့ရဲ့ပိုက်ကွန်တွေကိုလျှက်လက်ရဘက်သို့ချလင်ငားများစွာမိမိဟုပြောလိုက်ပါတယ်။ထိုသူရဲ့စကားကိုကြားသောအခါသခင်ယေရှုဖြစ်ကြောင်းသူတို့သတိရလာကြပါတယ်။သူတို့ရရှိသောငားများကိုကန်းဆက်သို့တည်ဆောင်လာကြပါတယ်။သခင်ယေရှုကသူတို့အတွက်အစားအစာကိုလည်းပြင်ဆင်ပေးခဲ့ပါတယ်။အစားအစာပြီးသူတို့နဲ့သခင်ယေရှုစကားအပြန်အလှန်ပြောခဲ့ကြပါတယ်။ပေတရုဟာသခင်ယေရှုအဖမ်းခံရတဲ့အခါမှာထွက်ပြေးတိမ်းရှောင်ခဲ့ပါတယ်။ယေရှုကပေတရုကိုငါနောက်သို့လိုက်ခဲ့ပါလို့ပြောခဲ့ပါတယ်။ပေတရုအားသူ့အကြောင်းလူများအားပြောပြရန်နဲ့သူတို့အားစောက်ရှောက်ပေးရန်မှာထားခဲ့ပါတယ်။ယေရှုကလူတိုင်းအားသူပြုလုပ်ခဲ့သောနမိတ်လက္ခဏာများကိုကြားစေခြင်းပါတယ်။အဲ့ဒီလိုအားဖြင့်သူတို့နားလည်လာပြီးနောက်တော်သို့လိုက်နိုင်မှာဖြစ်သည်သာမကသာရအသက်ကိုလည်းရရှိကြမှာဖြစ်ပါလေ။ယုတ်ပုံ7ယေရှုသည်အပေါင်းအဖော်နှစ်ဦးကိုတွင်တင်ခြင်းမြောက်များစွာသောဂျူးလူမျိုးတွေကယေရှုဟာသူတို့ကိုရက်ဆက်ကြမ်းကြုတ်တဲ့ယောမအုပ်ချုပ်သူလက်ထဲကကယ်တင်ကြလိမ့်မယ်လို့မျှော်လင့်ခဲ့ပါလေ။ဒါပေမဲ့အာနာရှိတွေကယေရှုကိုကားတိုင်ပေါ်မှာတက်ခဲ့တဲ့အတွက်ကြောင့်သူတို့ရဲ့မျှော်လင့်ခြင်းဟာပျောက်ကွယ်သွားခဲ့ရပါတယ်။အဲဒီအဖြစ်ပျက်တွေအပြီးမှာတော့ယေရှုရဲ့မိတ်ဆွေနှစ်ဦးဟာမိမိတို့ရဲ့အိမ်ဘက်ကိုပြန်သွားခဲ့ကြပါတယ်။အဲဒီအချိန်မှာပဲရုတ်တရက်ချက်ချင်းယေရှုဟာသူတို့ထံကိုကိုထင်ရှားပြခဲ့ပါတယ်။သူတို့ကယေရှုကိုသူစိမ့်တူလို့ထင်မှတ်ခဲ့ကြပါတယ်သူတို့ကယေရှုကိုတနေ့ကဖြစ်ပျက်ခဲ့တဲ့အရာတွေကိုပြန်ပြောခဲ့ကြပါတယ်ထို့အခါယေရှုကကျမ်းစာထဲမှာဖျားသခင်ရဲ့နှုတ်ထွက်စကားဖြင့်သူတို့အားရှင်းပြခဲ့ပါတယ်ယေရှုမမွေးဖွားခင်နှစ်ပေါင်းများစွာကမောရှေနဲ့ဆရာကြီးများကယေရှုရဲ့အကြောင်းကိုရေးသားထားခဲ့ကြပါတယ်ယေရှုဟာဒုက္ခခံရပြီးအသေးခံရမယ်လို့ရေးသားထားခဲ့ကြပါတယ်ဒါအပြင်သူတို့ကယေရှုသည်သေခြင်းမှရှင်ပြန်ထမြောက်ခါဖျားသခင်၏နိုင်ငံတော်ကိုအုပ်ချုပ်မည်ဟုလည်းပြောကြားခဲ့ပါသည်။ အဲ့ဒီချက်ချင်းမှာပဲသူတို့နှစ်ဦးဟာဖျားသခင်ရဲ့နှုတ်ကပတ်တော်ယနေ့မှန်ကန်နေပြီဆိုတာကိုသိရှိလာခဲ့ကြပါတယ်။ထိုသူစိမ်းဟာယေရှုပင်ဖြစ်ပါတယ်။ယေရှုသည်ပြန်ပြီးအသက်ရှင်လာခဲ့ပါတယ်။လောက၌ယေရှုအသက်ရှင်နေစဉ်သူကိုယ်တိုင်လူများကိုတွင်တင်ခဲ့တဲ့အရာများကိုလည်းနားထောင်ကြည့်ကြပါစို့။ယုတ်ပုံ14ဝက်များကြတဲ့မှတာယေရှုကတားနှစ်ယောက်ရှိခဲ့တဲ့လူတစ်ယောက်အကြောင်းကိုပြောပြခဲ့ပါတယ်။တားငယ်ကဖခင်အားကျွန်တော်ရရိုက်သောအမွေကိုခွဲပေးပါလို့တောင်းဆိုခဲ့ပါတယ်။အဲဒါကြောင့်ဖခင်ဟာသူ့ပိုင်ဆိုင်သမျှတားနှစ်ယောက်အားခွဲဝေပေးလိုက်ပါတယ်။တားငယ်ကတော့ဝေးလံတဲ့တိုင်းပြည်ကိုထွက်သွားခဲ့ပါတယ်။သူဟာအတိတ်ဘယ်မဲ့အသက်ရှင်ပြီးငွေတွေအလုံးကိုဖြုံးတိပစ်လိုက်ပါတယ်အဲ့ဒီအချိန်ခါမှာအဲ့ဒီနိုင်ငံမှာကြီးစွာသောအဆန်ငတ်မုတ်ခေါင်ပါခြင်းပြီးကြာရောက်ခဲ့ပါတယ်အဲ့ဒီသားငယ်ဟာဘာတခုမှမကြံတော့ပါဘူးဒီအချိန်မှာလူတစ်ယောက်ကသူ့ရဲ့ဝက်တွေကိုထိန်းကြောင်းဖို့ရန်ဆီလွတ်ခဲ့တာကိုဤရုပ်ပုံထဲမှာတင်တွေ့မြင်နိုင်ပါတယ်အဲ့ဒီလူငယ်လေးဟာအလွန်ဆာလောင်တဲ့အတွက်ကြောင့်ဝက်တီရဲ့အစာကိုရောစားခြင်းစိတ်ဖြစ်လာခဲ့ပါတယ်။အဲ့ဒီအချိန်ခါမှာသူဟာအမြင်မှန်ရရှိလာပြီးငါအဖေရဲ့အလုတ်သမားအားလုံးဝါစွာစားကြရတယ်။ငါထပြီးအဖေထံသွားပြီးလင်အဖေကျွန်တော်တော့အဖေကိုပြစ်မှားမိပါပြီ။အဖေရဲ့သားလို့ပင်အခေါ်မခံထိုက်တော့ပါဘူး။အဖေရဲ့အစီကံတယောက်အဖြစ်လက်ခံပေးပါလို့တောင်းပန်မယ်လို့သူဆုံးဖြတ်ခဲ့ပါတယ်။ယုတ်ပုံ15ပျောက်သောသားအိမ်ပြလာခြင်းအဲ့ဒီလူငယ်လေးဟာထပြီးဖခင်ထံကိုပြန်သွားခဲ့ပါတယ်အဝေးမှာရှိနေစဉ်မှပင်သူ့ရဲ့ဖခင်ဟာသူ့ကိုအမြင်တဲ့အခါမှာတနာသဖြင့်ပြေး၍ဖက်ပြီးလင်နန်းရှုပ်ခဲ့ပါတယ်ဖခင်ကသူ့ရဲ့အစီကံတွေကိုအဝတ်အစားနဲ့ကောင်းဆုံးအစားစာတွေကိုယူခိုင်းခဲ့ပါတယ်ဖခင်ကငါတို့ပျော်ရှင်စွာစားတောက်ကြရအောင်။ငါသားကအရင်ကသေးပေမဲ့အခုအသက်ရှင်လာပြီ။အရင်ကပျောက်သွားပေမဲ့အခုပြန်တွေ့ပြီလို့သူ့ရဲ့အလုပ်သမားတွေကိုပြောခဲ့ပါတယ်။မိတ်ဆွေယေရှုကကျွန်ုပ်တို့အားဖျားသခင်သည်ထိုးဖားခင်ကဲ့သို့ဖြစ်ကြောင်းတွင်တင်နေပါတယ်။ကျွန်ုပ်တို့သည်လည်းထိုးသားကဲ့သို့ဖျားသခင်ကိုပြစ်မှားကအထံတော်မှထွက်သွားတဲ့လူတွေဖြစ်ကြပါတယ်။ဒါပေမဲ့ဖျားသခင်ဟာကျွန်ုပ်တို့ကိုအစင်ချစ်နေပါတယ်။သူ့ထံကိုပြန်လှည့်ပြီးလာစေခြင်းပါတယ်။သူဟာကျွန်ုပ်တို့ကိုခွင့်လွှတ်ဖို့အစင်သင့်ရှိနေပါတယ်။ယေရှုကကျွန်ုပ်တို့ကိုအပြစ်နဲ့တည်ခြင်းမှကယ်တင်ဖို့ရန်အတွက်ကြွလာခဲ့ပါတယ်။သူသည်ခမည်းတော်ဖျားထံပြန်လာဖို့လမ်းခရီးဖြစ်ပါတယ်။ယုတ်ပုံ16တထေးတူဤစီးစိမ်ချမ်းသာယေရှုကလူတွေကိုပုံပြင်လေးတစ်ခုပြောပြခဲ့ပါတယ်တထေးတူဟာမိမိလျာမှာအလွန်ကောင်းတဲ့အသီးအနှံများစွာရရှိခဲ့ပါတယ်အဲ့ဒီလူဟာအဲ့ဒီအသီးအနှံအားလုံးကိုတိုးလောင်နိုင်ဖို့အတွက်ကြီးမားတဲ့စပယ်ကြီးကြီးကိုတည်ဆောက်ခဲ့ပါတယ်အဲ့ဒီနောက်မှာတော့တင်သည်နှစ်ပေါင်းများစွာသုံးဆောင်ရန်လိုအပ်သောဥစ္စာပစ္စည်းများတူထားပြီးဖြစ်၍စိတ်ချမ်းသာစွာနေလော့စားတောက်ပျော်ပါစွာနေလော့ဟုပြောလိုက်ပါれဒါပေမဲ့ဘုရားသခင်ကတင်ဟာမိုက်မဲတဲ့သူပဲဒီညပဲတင်တရားလိမ့်မယ်ဒီຢာရီအားလုံးကဘသူပိုင်မှာလဲတင်အတွက်တင်သိမ့်ထားနိုင်လို့လားလို့သူ့ကိုပြန်ပြောလိုက်ပါれယေရှုကစားရန်အတွက်နဲ့ဝိဖို့ရန်အတွက်မစိုးရိမ်ပါနဲ့ဤအရာထက်ဖျားသခင်အားဝမ်းမြောက်စေသောအရာအတွက်စဉ်းစားကြပါလို့ဆိုပါတယ်မိတ်ဆွေကျွန်ုပ်တို့သူတစ်ပါးအားဝေငှပေးကမ်းသောအခါဖျားသခင်ကိုဝမ်းမြောက်စေပါတယ်ကျွန်ုပ်တို့လိုအပ်သမျှသောအရာအလုံးကိုဖျားသခင်ဟာယနေ့ပြင်ဆင်ပေးပါလိမ့်မယ်ကောင်းကင်နိုင်ငံရဲ့ကြွယ်ဝချမ်းသာခြင်းကိုလည်းပေးမှာအမှန်ပင်ဖြစ်ပါတယ် ယုတ်ပုံ18သရောင်းစားနှင့်တထေယေရှုဟာအခြားသောဂျူးတထေတူအကြောင်းကိုလည်းပြောပြခဲ့ပါတယ်အဲ့ဒီသူဟာသူလိုချင်တဲ့အရာအလုံးကိုပိုင်ဆိုင်ခဲ့ပါတယ်ဒါပေမဲ့သူ့ရဲ့အိမ်အပြင်မှာရှိတဲ့သရောင်းစားကိုဂရုမစိုက်ခဲ့ပါဘူးအဲ့ဒီသူဆင်းရဲသရောင်းစားဟာသေဆုံးသွားခဲ့ပါတယ်ထိုဆင်းရဲသားဟာအံ့ဩဖွယ်ကောင်းတဲ့ကောင်းကင်နိုင်ငံကိုရောက်ရှိခဲ့ပါတယ်အဲ့ဒီနေရာမှာဂျူးလူမျိုးတို့ရဲ့ဘိုးဘေးအရင်ဖြစ်တဲ့အာဗြဟံကသူ့ကိုပြုစုခဲ့ပါတယ်တထေးကြီးလည်းသေဆုံးသွားခဲ့ရပါတယ်သူဟာကြီးစွာသောဒုက္ခဝေဒနာတွေကိုခံစားရတဲ့နေရာကိုရောက်ရှိသွားခဲ့ပါတယ်သူ့ကိုအကူအညီပေးဖို့လာဇရုကိုဆေလွတ်ပေးရန်အာဗြဟံကိုတောင်းပန်နေပါတယ်ဒါပေမဲ့အာဗြဟံကငါတို့နဲ့တင့်ရဲ့အကြားမှာနှစ်ဆိုင်တဲ့ကြောက်ကြီးတစ်ခုအခိုင်အမာတည်ရှိနေတယ်အဲ့ဒါကြောင့်တင်တို့ဘက်ကနေငါတို့ဘက်ကို၎င်းငါတို့ဘက်ကနေတင်တို့ဘက်ကို၎င်းဘယ်သူမှဖြတ်မကူးနိုင်ကြဘူးလို့ပြန်ပြောလိုက်ပါတယ်မိတ်ဆွေကျွန်ုပ်တို့သည်တေလွန်သောအခါကောင်းကင်နိုင်ငံသို့ဝင်လိုပါကယခုဘဝမှာဆင်းရဲချမ်းသာမရွေးဖျားသခင်ရဲ့ပြညတ်ချက်များတွင်တင်ချက်များကိုနာခံလိုက်လျှောက်ရန်လိုအပ်ပါတယ်အဲ့ဒါကြောင့်ယခုပင်သခင်ယေရှုကိုယုံကြည်ပါသင်ကယ်တင်ခြင်းရရှိပါမည်ယုတ်ပုံ18တကားဝမအဆွေခင်ပုံတစ်ချိန်ကလူတယောက်ဟာတန်းကောင်ရံအချိန်မှာသူ့မိဆွေထံသွားပြီးမိဆွေကျွန်တော်အိမ်မှာခီးသွွားဧည့်သည်တူရောက်နေလို့ကျွေးရန်စားစရာမုံမရှိပါဘူးလို့ပြောလိုက်ပါတယ်အဲ့ဒီအချိန်မှာသူ့မိတ်ဆွေဟာအိယာထဲမှာသူ့သားသမီးများနဲ့အတူရှိနေပါတယ်။သူဟာအိယာကနေမထကျင်တော့ပါဘူး။ဒါပေမဲ့အဲ့ဒီလူဟာရှစ်ကြောက်ချင်းမရှိဘဲဆက်လက်တောင်းလျှောက်နေပါတယ်။အဲ့ဒါကြောင့်နောက်ဆုံးမှာတော့သူ့ရဲ့မိတ်ဆွေကထပြီးသူလိုချင်တဲ့အရာတွေကိုပေးလိုက်ရပါတယ်။ယေရှုကပြောပါတယ်။ကျွန်ုပ်တို့သည်ဖျားသခင်ထံမှာမရမချင်းတောင်းလျှောက်ရမည်။သူဟာကျွန်ုပ်တို့ရဲ့ကောင်းတဲ့ဖခင်ဖြစ်ပါတယ်။သူဟာကျွန်ုပ်တို့ကိုသူ့ရဲ့ဝိညာဉ်ကိုပေးခဲ့ပြီးကျွန်ုပ်တို့လိုအပ်သမျှအရာအလုံးကိုလည်းဖြည့်ဆည်းပေးပါမည်။ကျွန်ုပ်တို့အားလုံးဘုရားသခင်ထံမရက်မနာဆုတောင်းမည်ဆိုရင်သူသည်တောင်းသည့်အရာကိုနားညောင်းပြီးပြုလုပ်ပေးမှာဖြစ်ပါတယ်။ယုတ်ပုံ19ဖျားသခင်ဤအိမ်တော်ထဲ၌လူနှစ်ဦးဖျားသခင်ဟာသူ့ထံလာပြီးဆုတောင်းသောလူတိုင်းရဲ့အတန်ကိုကြားပါသလားဤရုပ်ပုံထဲမှာရှိတဲ့လူတူဦးဟာဘာသာရေးကိုအလွန်ကိုင်းဆိုင်တဲ့သူဖြစ်ပါတယ်ဒါပေမဲ့သူဟာအလွန်ပဲမာမာနကြီးပါတယ်သူဟာအခြားသောလူတွေထက်ကောင်းမြတ်ကြောင်းကိုဖျားသခင်ထံမှာပြောဆိုနေပါတယ်ဒါပေမဲ့ဖျားသခင်ဟာအဲ့ဒီလူအပေါ်မှာဝမ်းမြောက်နေမယ်လို့သင်ထင်ပါသလားအခြားနောက်တူကတော့အခွန်ခံတူဖြစ်ပါတယ်သူဟာလူတွေရဲ့ပက်ဆံကိုခိုးယူခဲ့ပါတယ်ဖျားသခင်ဟာသူ့အပေါ်ကျင်းတဲ့ဝမ်းမြောက်ခြင်းမရှိမှန်းသူသိနေခဲ့ပါတယ်သူဟာသူ့ကိုယ်သူယဉ်ထုပြီးရှက်ကြောက်ခြင်းနဲ့ဥကောင်းကိုညှို့လျက်နေပါတယ်သူဟာဖျားသခင်ထံဆုတောင်းနေပြီးဖျားသခင်ကျွန်တော်ကိုတနာကျင်နာပါကျွန်တော်ဟာအပြစ်သားဖြစ်ပါတယ်လို့ပြောနေပါတယ်ယေရှုကဖျားသခင်သည်ထိုသူ၏ဆုတောင်းတံကိုကြားပါတယ်သူ့ရဲ့အပြစ်တွေကိုလည်းခွင့်လွှတ်တော်မူတယ်ဖျားသခင်ဟာမာမာနရှိသူကိုမုန်းတီးပြီးစိတ်နှလုံးနှိမ့်ချသောသူတို့ကိုကူညီမဆတော်မူ၏လို့ပြောခဲ့ပါတယ်ယုတ်ပုံ20လူတူမျိုးစီကိုကျဲခြင်းယေရှုကလူအပေါင်းတို့ကိုမျိုးကျဲသူပုံဥပမာဖြင့်တွင်တင်ခဲ့ပါတယ်မျိုးကျဲတဲ့သူဟာမျိုးကျဲရန်ထွက်သွားခဲ့ပါတယ်မျိုးကျဲတဲ့အခါမှာအချို့မျိုးစီတွေဟာလမ်းပေါ်မှာကျပါတယ်ငှက်တွေကကောက်စားကြပါတယ်အချို့မျိုးစီတွေဟာကြောက်ပေါ်မှာကျပါတယ်အပင်များပေါက်ပြီးနောက်ရေမရသဖြင့်ညှိုးနှွမ်း၆တွေ့ကုန်ကြပါတယ်။ အချွတ်မျိုးစီတွေကတော့စူတော်ထဲမှာကြပါတယ်စူပင်များနဲ့အပင်ငယ်များနဲ့အတူကြီးထွားလာပြီးလင်ထိုအပင်ငယ်တို့ကိုလွှမ်းမိုးသွားခဲ့ပါတယ်အချွတ်မျိုးစီများကကောင်းသောမြေမှာကြသဖြင့်အပင်ပေါက်၍အစတရာသီးနှံများကိုဖြစ်ပွားစေခဲ့ပါတယ်လို့ပြောဆိုခဲ့ပါတယ်ယေရှုကပရိသတ်များအားကြားတတ်သောနားရှိသောသူတို့ကြားကြကုန်လောဟုဆိုခဲ့ပါ၏။များစွာသောသူတို့ကဤပုံဥပမာကိုကြားနာဘူးကြပါ၏။တို့သောနားမလည်နိုင်ကြချေ။သင်ကောနားလည်ပါသလားမိတ်ဆွေ။ရုပ်ပုံ21မျိုးစစ်ကြီးထွားခြင်းယေရှုရဲ့အပေါင်းဖော်များကပုံပြင်ရဲ့အဓိပ္ပာယ်ကိုမေးခဲ့ကြပါလေထိုအခါယေရှုကမျိုးစီဟာဖျားသခင်ရဲ့နှုတ်ကပတ်တော်ဖြစ်တယ်လမ်းပေါ်မှာမျိုးစီကြခြင်းဟာတစုံတစ်ယောက်တည်းကြား၏သို့သောစာရန်သည်လာပြီးနှုတ်ကပတ်တော်ကိုအဝေးသို့ယူဆောင်သွားခဲ့ပါလေအဲ့ဒါကြောင့်သူတို့ဟာမယုံကြည်နိုင်သည့်အတွက်ကဲတင်ခြင်းလဲမရရှိနိုင်ပါဘူးကြောက်ပေါ်မှာကြတဲ့မျိုးစီကတော့နှုတ်ကပတ်တော်ကိုလက်ခံရရှိတော်လေသူတို့ရဲ့ယုံကြည်ခြင်းဟာတခဏတာအတွက်ပဲဖြစ်တယ်။ဒါပေမဲ့စစ်ကြောတဲ့ကာလရောက်တဲ့အခါမှာသူတို့ဟာအဝေးသို့ကျဆုံးသွားပါတယ်။စူးကြတဲ့ကြတဲ့မျိုးစီးကတော့စိုးရိမ်ခြင်းနဲ့ဥစ္စာဒဏ်တွေကြားမှာသူတို့ရဲ့အသက်တာကိုနစ်မြုပ်နေကြပါတယ်။ကောင်းသောမြေပေါ်မှာကြတဲ့မျိုးစီးကတော့နှုတ်ကပတ်တော်ကိုလက်ခံရရှိပြီးကောင်းသောအသီးများကိုတီးစီခဲ့ပါ रे မိတ်ဆွေဖျားသခင်ရဲ့နှုတ်ကပတ်တော်ကိုတင်မြီတို့ကြားခဲ့ပြီးလက်ခံနေပါသည်လေဤရာတွေကိုတင်နာမကံဘူးဆိုရင်တင်ဟာဆုံးရှုံးသွားပါလိမ့်မယ်ဒါမှမဟုတ်ဒီအရာတွေကိုတင်ယုံကြည်တယ်ဆိုပါကတင်ရဲ့အသက်ရှင်ခြင်းကိုဖျားသခင်ကျေနပ်စေပါရုပ်ပုံ22ဒံယာရသောသူကိုကူညီခြင်းကျွန်ုပ်တို့သာဝရအသက်တွေမိတို့ကဲ့တင်ခြင်းရရှိနိုင်မလဲကျွန်ုပ်တို့ဟာဘုရားသခင်ကိုချစ်ရပါမယ်ထို့အတူလူတွေကိုလည်းချစ်ရမယ်ဆိုရာကိုဤနှုတ်ကပတ်တော်ကကျွန်ုပ်တို့အားတွင်တင်နေပါတယ်မိတို့သောသူတွေကိုချစ်တင်ပါတယ်မိတို့ကိုချစ်ရမလဲယေရှုကဤပုံမြင်ထဲမှာလမ်းပေါ်မှာတူးတွေခီးသွားနေတဲ့ခီးတဲ့တူးအကြောင်းကိုပြောပြခဲ့ပါတယ်။ဓမြတချို့ကသူ့ကိုတိုက်ခိုက်ခဲ့ကြပါတယ်။သူတို့ဟာအဲဒီလူစီမာရှိတဲ့အရာတွေအားလုံးကိုလူယူသွားပြီးသူ၏အသက်ကိုလည်းတေလူနီးပါပြုတ်ခဲ့ကြပါတယ်။ထိုအချိန်မှာပဲဘာသာရေးကိန်းဆိုင်တဲ့သူနှုတ်ဦးရောက်ရှိလာခဲ့ပါတယ်။သူတို့ဟာဒံယာရသောခီးတွေကိုတွေ့မြင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့မကူညီခြင်းကြပါဘူးအဲ့ဒီနောက်မှာတော့အခြားသောလူမျိုးတူကအဲ့ဒီလူအတွက်စိတ်မကောင်းဖြစ်ပြီးသူ့ရဲ့ဒဏ်ရာတွေကိုပတ်တီးစီပေးခဲ့ပါတယ်သူဟာအဲ့ဒီလူနာကိုသူ့ရဲ့မြီးပေါ်ကိုဆွဲတင်ပြီးသူ့ကိုကူညီရန်မြို့ပေါ်သို့ခေါ်ဆောင်ဖို့ပြောလိုက်ပါတယ်ယေရှုကပြောပါတယ်ကယ်၍ကျွန်ုပ်တို့ဘုရားသခင်ကိုချစ်မြီဆိုလျင်လိုအပ်သောသူများတဦးစီတိုင်းကိုကျွန်ုပ်တို့မေတ္တာပြနိုင်ရပါမယ်ရုပ်ပုံ23အိမ်ပိုင်ရှင်အိမ်ပြလာခြင်းယေရှုသေပြီးနောက်တဖန်ပြန်ပြီးအသက်ရှင်ခဲ့တာကိုသင်မှတ်မိပါသလားသူဟာကောင်းငင်ကိုပြန်မတွက်ကြမီလူများစွာတို့ဟာသူ့ကိုမြင်တွေ့ခဲ့ကြပါတယ်သူကထိုသူတို့အားပြောခဲ့ပါတယ်သူနောက်တဖန်ပြန်လာမည်ယေရှုကလူတို့သည်သူ၏သခင်ပြန်လာဖို့စောင့်နေတကယ်သူကျွန်ုပ်တို့သည်လည်းစောင့်နေသင့်ပါတယ်ယေရှုမိသည့်အချိန်ပြန်လာမည်ကိုကျွန်ုပ်တို့မသိရှိနိုင်ကြပါဘူးကျွန်ုပ်တို့သူ့အတွက်အလုပ်လုပ်ရပါမယ်မကြာမီသူပြန်ရောက်ရှိလာတဲ့အခါသူ့ကိုကြိုဆိုရန်အစဉ်သင့်ရှိရပါမယ်ထိုအခါသူသည်ကျွန်ုပ်တို့အားလုံးအတွက်ပွဲတော်ကိုပြင်ဆင်ပေးပါမည် ထိုအချိန်သည်အကြီးမားဆုံးသောဝမ်းမြောက်ခြင်းဖြစ်ပါသည်ရုပ်ပုံ24တစ်ပင်ပေါ်မှလူတူဦးယေရှုဟာလူတိုင်းကိုကယ်တင်နိုင်ပါတယ်အဲ့ဒီအရာကိုနားထောင်ပါဇကဲဆိုတဲ့သူဟာချမ်းသာတဲ့အခွန်ခံတူဖြစ်ပါတယ်သူဟာအခြားသောသူတွေစီကငွေတွေကိုခိုးယူခဲ့တဲ့သူဖြစ်ပါတယ်ဒါပေမဲ့သူဟာယေရှုကိုအလွန်တွေ့ကျင်နေပါတယ်သူကအလွန်ပဲအယက်ပုပြီးကြီးမားတဲ့လူတို့ကြီးကယေရှုကိုဝမ်းရံထားပါတယ်အဲ့ဒါကြောင့်ဇကဲဟာတစ်ပင်ပေါ်တက်ပြီးယေရှုကိုတွေ့အောင်ကြိုးစားခဲ့ပါတယ်ထိုအခါယေရှုကသူ့အနာကနေဖြတ်လျှောက်သွားတဲ့အခါသူ့ကိုကြည့်ပြီးဇကဲစင်းကဲယနေ့တင့်အိမ်မှာငါတဲခိုမယ်လို့ပြောလိုက်ပါတယ်လူတွေဟာအလွန်ပဲအံ့အားတင့်သွားကြပါတယ်ဇကဲဟာတကယ်တော့ကောင်းတဲ့သူတူမဟုတ်ပါဘူးဒါပေမဲ့ဇကဲဟာစင်းလာပြီးယေရှုကိုဝမ်းမြောက်စွာနဲ့ကြိုဆိုခဲ့ပါတယ်သူကယေရှုကိုပြောလိုက်ပါတယ်မကောင်းတဲ့အမှုအရာကနေပြန်လှည့်လာမည်သူဤလမ်းကိုလည်းပြောင်းလဲပစ်လိုက်မည်ထိုအခါယေရှုကယနေ့ကယ်တင်ခြင်းသည်ဒီအိမ်ပေါ်မှာတက်ရောက်ပြီလို့ပြောခဲ့ပါလေယေရှုကြွလာခြင်းဟာပျောက်တော်သူကိုရှာဖို့ရန်အတွက်နဲ့လူတိုင်းကိုကယ်တင်ရန်အတွက်ဖြစ်ပါလေ